မြန်မာနိုင်ငံမှာကြက်ငွေနဲ့ဒေါ်လာလဲနှုန်းမြင့်မားလာချိန်မှာနိုင်ငံသားငွေသုံးဆွဲမှုလျှော့ဖို့ဒီပြပကားတင်သွင်းမှုကိုစစ်ကောင်စီကယာယီရဆိုင်းလိုက်တာကြောင့်ဝယ်လိုအားနဲ့ဒီကားဈေးတွေတက်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းမတည်မငြိမ်အခြေအနေတွေကြောင့်စီးပွားရေးအပေါ်ရိုက်ခတ်မှုတွေကြုံလာရချိန်မှာကားဈေးကွက်မှာလည်းတက်ရောက်မှုတွေရှိလာတာပါမြန်မာနိုင်ငံကားဈေးကွက်နောက်ဆုံးအခြေအနေကိုတော့လုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကတင်ပြပေးမှာဖြစ်ပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့တောက်ကြနေ့အောက်တိုဘာ၁ရက်နေ့ကစပြီးအသက်ဝင်တဲ့ဒီရဆိုင်မှုကိုကုံသွေးဦးစီးဌာနကပြီးခဲ့တဲ့လကုန်စက်တင်ဘာ30မှာထုတ်ချိန်မတိုင်ခင်ကကားဈေးကွက်ဆလှုပ်လာပုံကို Farmer Auto Showroom ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဆွတ်ထွန်းက
လွန်ခဲ့တဲ့နှစ်ပတ်လောက်တည်းရပါတော့ကားတင်သွင်းမှုတွေကန့်သတ်မယ်ဆိုပြီးတော့သတင်းထွက်လာပါတော့ခေါ်တာအားလားဆိုတော့ဒီအဝင်ဒီညာကျတော့ဒီပြီးခဲ့တဲ့ရက်ပိုင်းမှာထွက်တာပါနော်ကြိုတင်ပြီးတော့ညွန်နေတာတော့မရှိပါဘူးအော်လက်ရှိနေတာပြီးခဲ့တဲ့နှစ်ပတ်တည်းကတော့ဒီကားဝယ်ယူမှုတော့ပုံပြီးငင်းတက်လာတယ်ဘာလို့လဲဆိုရင်ကားတင်သွင်းမှုပိတ်နေကန့်သတ်တဲ့နေရာမှာလည်းဒိုးကျင်းတင်သွင်းမှုရောနောက်ကားရောင်းစင်တာနဲ့ဒီကား brand new car showroom ကြီးတင်သွင်းမှုအားလုံးကန့်သတ်မယ်နောက်အချိန်ကာလကလည်းဒီလောက်ကြီးကန့်သတ်မယ်မရှိဘူးနော်အဲကြောင့်ပြီးခဲ့တဲ့ဒီနှစ်ပတ်လောက်ကစပြီးတော့မှကားကြီးတွေတက်လာတယ်ကားဝယ်ယူမှုကတော့ပုံပြင်းမြင့်တက်လာတယ်နောက်ကားတင်သွင်းမှုကန့်သတ်တာအကြောင်းတစ်ခုလည်းတော့မဟုတ်ကျွန်တော်ဒေါ်လာကိုအသုံးပြုရတဲ့အတွက်ကြောင့်မလို့ဒေါ်လာကြီးတက်တဲ့ဟာအကြောင်းလည်းပါတာပေါ့နော်အဲ့တော့ဒါတော့ကားမျိုးစားလိုက်ပြီး100ရာခိုင်နှုန်းကနေပြီး50ရာခိုင်နှုန်းတော့တက်သွားတယ်လူကန်းလာတဲ့အတွက်ကြောင့်မို့တော့ဒီဘက်မှာတော့ဒီကားနဲ့ပတ်သက်ပြီးလုပ်ငန်းလုပ်နေတဲ့ကားရှိုးရုံးတို့ကားရောင်းစင်တာတွေကတော့အခက်အခဲဖြစ်တာပေါ့နော်သူကဖွင့်ဖို့အတွက်ကလည်းသူကနံပါတ်1ကလာမှလည်းမနေရမှာလေစောက်ဦးစောက်ရတယ်ဝန်ထမ်းတွေခန့်ရတာရှိတယ်ပေါ့နော်သူတို့ကတော့ဆက်ပြီးတော့မှလုပ်ငန်းဆောင်ရွက်ဖို့အတွက်တော့အခက်အခဲရှိတယ
်ဒီနေရာမှာဘာကြောင့်အခုလိုကားဝယ်လိုအားများဈေးစတက်လာပုံကိုလည်းမြန်မာ trade center ကားအရောင်း center ကအုပ်ချုပ်မှု director ဒေါက်တာကျကျအောင်က
ဝယ်လိုက်တဲ့ဆိုရင်ဟာနှစ်ချက်ပေါ့တစ်ချက်ကတော့ဒီကားလိုက်စင်တင်သွင်းခွင့်ကြီးရနာလိုက်တယ်ဆိုတဲ့အပေါ်မှာတော့လူရဝယ်ကြတယ်ပေါ့နော်နောက်တစ်ခုကတော့လေဝင်ပြီးအပြောင်းလဲကအများတဲ့အခါကျတော့ခုရင်ပြီးတော့လေဝယ်တဲ့လူတွေရှိကြတာပေါ့နော်ဟိုဒီအပိုင်းကတော့လေအရောင်းတိတ်ရတဲ့အနေအထားလို့ဒီကိုဖြစ်တဲ့ဝယ်လူအားများတော့လေကျွန်တော်မြင်ရဆိုရင်လည်းအခုဂုံတလောက်နေပါတော့ဖြစ်သွားတာပေါ့နော်ကြောင်မှုလေဒါဟိုဝယ်ရောင်းနေမှာပဲနဲ့အီဗီလေးကဟိုကနှစ်ပြီးလောက်တကယ်နေဝယ်ကြရင်အခုဒီစက်လေးလေးဆိုရင်ရှိတဲ့ကားလေးတွေအကုန်မရှိတော့ဘူးခင်ဗျရောင်းပြီးသွားပြီပေါ့နော်မာတီဘူးဆိုလည်းကျွန်တော်တို့ဂုံသွားပြီအခု online ဝင်းမှာပါတဲ့စည်းနှစ်ပြီးအလောက်လောက်ပဲရှိသေးတယ်ကျန်တဲ့ကားလေးတွေဆိုလည်းဒီတော်တော်များများဂုံတလောက်ဖြစ်သွားတာပေါ့နော်အရင်ဈေးသက်တော်တွေ 20-30% လောက်တော့တက်သွားတယ်ခင်ဗျဟိုဥမာတို့ရှိရင်ကျွန်တော်တို့မာတီဘူးတွေရင်တော့ကျွန်တော်တို့900ဆုံးဆုံးလောက်ရောင်းကြတယ်ဒါပေမဲ့အခုကျတော့980-600အဲဒီလောက်ဖြစ်သွားတယ်ပေါ့နော်ဟိုတကယ်ဖြစ်တဲ့ငွေကြီးပြောင်းလဲသွားတာက900,000လောက်ပြောင်းလဲသွားပြီမြေကြီးတန်းဒီကားတန်ဘူကတော့ 20-30% လောက်တော့တက်ကြပါ
တယ်ဒါအပြင်လက်ရှိခက်ခဲပုံများလာဖို့နဲ့ရှေ့ဆက်စုံရပုံကိုလည်းတရုတ်ကားတွေကိုအဓိကရောင်းတဲ့ကားရှိုးရူးမ်ကိုဥဆောင်လုပ်သူရောင်နီယူအော်တိုမိုဘိုင်းကုမ္ပဏီလီမိတက်ရဲ့ဥက္ကဋ္ဌမြန်မာနိုင်ငံအော်တိုမိုတစ်အသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ဥအောင်ဝင်းကလည်း
ဒေါ်လာဈေးတွေတအားတက်ပြီးတော့ကျွန်တော်တို့ဒီကားစက်တာမှာလည်းဒီတော်တော်ခက်ခဲတွေ့တာပေါ့နော်ဘယ်လိုခက်ခဲတွေ့လဲဆိုတော့အကြီးနဲ့ရောင်းထားတဲ့ကမ္ဘာဝေးတွေမှာလက်ထက်မှာရှိနေပြီးတော့ပြန်ပို့ဖို့လည်းနော်အဆက်ဆက်ကြုံရတာပေါ့နော်အဲ့လိုပဲဒီအတိတ်ထပ်သွင်းမှုကြောင့်လည်းအဲ့ဒီဒေါ်လာတွေဝယ်ဖို့ကနည်းနည်းခက်နေတာပေါ့နော်ကျွန်တော်တို့ကလက်သလုံးမှာတော့ကျွန်တော်တို့လက်ကျန်ကားတွေရောင်းကြဖို့ပဲရှိတာပေါ့နော်ဒါပေမဲ့ကြာကြာပိတ်ထားလို့တော့မရဘူးပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းမြန်မာလူကြီးရာ90ရှိတော့ဒီမော်တော်ယာဉ်သုံးဆက်မှုကလည်းများတယ်ဟုတ်ကဲ့ပိတ်ထားရင်တော့နောက်ကအကျိုးသက်အနေနဲ့ကားစီးတာတက်လာတာဖြစ်မှာနော်ပိုးကိုယ်လုံးကလည်းပေါ့
ဒါပေမဲ့အရင်နဲ့ရှင်ရင်ဖြည့်စရာဖြည့်တွင်းမှာတက်ဆင်မှုအတွက်တင်သွင်းနိုင်ပုံကိုတော့ဒေါက်တာဆွတ်ထွန်းက
သူကလူစီးကားတွေကိုတော့အဓိကကန့်တတ်တာပေါ့နော်လုပ်ငန်းသုံးကားနဲ့ဘတ်ကားတွေတော့မပါဘူးပေါ့နော်အဲစီးပွားလုပ်ငန်းသုံးကားတွေနည်းနည်းကတော့ထိခိုက်မှုမရှိဘူးပေါ့နော်နောက်တစ်ချက်အရကျွန်တော်ကလက်ရှိနေသားမှာတော့ဒီကားတက်ဈေးကွက်မှာတော့ဒီပြည်တွင်းမှာထောက်ထုတ်တက်ဆင်တဲ့ SKD ခေါ်တာဆီမီနော့တောင်းခေါ်တဲ့ကားတွေကတော့ဈေးကွက်ရဲ့85000ကျော်လောက်ရရှိလာတာပေါ့နော်။ဘုမာရဲ့ Suzuki တို့ဟာမျိုးပေါ့နော်။အဲ့ဒါဒီ Honda တို့ဟာမျိုး။အဲ့ဒီတရုတ်ကားအများစုပေါ့နော်။ Suzuki တို့ဂျန်နက်တရုတ်ကားတွေဒါတွေကတော့ဆက်ပြီးတော့မှလုပ်တင်သွင်းရမယ်။ဆက်ပြီး SKD လုပ်ခွင့်ရမယ်
။ဟ အခုလိုကားတင်သွင်းတာရဆိုင်လိုက်ပြီးမှတခြားတင်သွင်းကုန်တချို့လည်းရဆိုင်လာမှာကိုစိုးရိမ်ကြီးမှုတွေရှိလာတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်ခင်ဗျ